ဒီတစ်ပတ်ကျန်းမာရေးကဏ္ဍမှာတော့ COVID-19 နဲ့ကိုယ့်ကိုယ်ကိုအဆုံးစီရင်ခြင်းအပိုင်း1ကိုတင်ပြထားပါတယ်။ COVID-19 ကမ္ဘာကာယရောဂါစိုက်ချိန်မှာကျန်းမာရေးပြင်စီးပွားရေးလူမှုရေးစတဲ့ကဏ္ဍပေါင်းစုံထိခိုက်ခံရပြီးစိတ်ကျန်းမာရေးပြဿနာတွေပိုဖြစ်ကာအခုလိုအဆုံးစီရင်မှုကြုံရနိုင်တယ်လို့စိတ်ကျန်းမာရေးပညာရှင်တွေကဆိုပါတယ်။မကြာခင်ဖြစ်ခဲ့တဲ့မြန်မာနိုင်ငံသားတချို့အဆုံးစီရင်မှုတွေထဲမှာဘလို့ထူးခြားမှုရှိခဲ့ပြီးဘလို့ကြိုတင်သတိပေးလက္ခဏာတွေကိုသတိထားကဘလို့ကာကွယ်သင့်ပါလဲကိုကကိုအဆုံးစီရင်မှုတွေကိုအထူးပြုလေ့လာထားတဲ့စိတ်ကျန်းမာရေးအထူးကုနဲ့မြန်မာနိုင်ငံစိတ်ကျန်းမာပညာအဖွဲ့ရွေးကောက်ခံဥက္ကဋ္ဌဒေါက်တာစိုးမင်းကိုကျွန်တော်ဝင်းမင်းကမေးမြန်းထားပါလဲဟုတ်ကဲ့စိတ်ကျန်းမာရေးအထူးကုဆရာဝန်ကြီးဒေါက်တာစိုးမင်းခင်ဗျာကျွန်တော်တို့ဒီ COVID-19 ကမ္ဘာကာယရောဂါကာလမှာကိုယ့်ကိုယ်ကိုအဆုံးစီရင်မှုတွေတချို့စဖြစ်လာတာမျိုးဆိုင်ဒီအခြေအနေကနေကာကွယ်နိုင်ရေးအတွက်ဒီနေ့ကျွန်တော်တို့အဓိကဆွေးနွေးမှာပါအဲ့ဒီတော့အခုဖြစ်လာခဲ့တဲ့ဒီကိုယ့်ကိုယ်ကိုစီရင်မှုတွေထဲမှာဘယ်လိုထူးခြားမှုမျိုးတွေ့ရလဲဆရာ
ကျွန်တော်တို့လမ်းတမီတရားတလောက်ကတော့အတိမ်မှာဖြစ်သွားတဲ့ဖြစ်စဉ်မှာသူကဒီလိုကိုယ့်ကိုယ်ကိုအဆုံးစီရင်မျိုးမလုပ်ခင်ဒီမှာအင်ဂျင်ဝိုင်းတောက်တဲ့ကိစ္စတော့နည်းနည်းလေးဟိုပေါင်းနေဆက်ဆံရေးအဆင်မပြေတာတော့အဲ့ဒါမျိုးလေးရှိခဲ့တယ်ပေါ့နော်အဲ့ဒါပြီးတော့မှနောက်ပိုင်းမှာဒီအခြေအနေတစ်ခုကိုကြားရတဲ့အချိန်မှာသူကအဆုံးစီရင်သွားတာကိုတွေ့ရတယ်နောက်တစ်ခုကတော့မလေးရှားမှာတရားမဝင်နေတဲ့သူတွေကျွန်တော်တို့နိုင်ငံသားတွေအထက်ကပေါ့နော်အခက်အခဲအကျက်အတဲတွေစိတ်ဖြစ်ခြင်းကိုအများကြုံလို့လာပြီးနောက်ပိုင်းမှာစိတ်ဖြစ်ခြင်းတွေများတဲ့အတွက်ကြောင့်အခုကိုအဆုံးစီရင်သွားတဲ့ဖြစ်စဉ်မျိုးကြီးတွေစပြီးတွေ့လာရတယ
်ဟုတ်ကဲ့ဆရာအဲ့တော့အခုလိုမျိုးဒီကမ္ဘာကပ်ယောဂါကြီးဖြစ်တဲ့ကာလမှာဒီစိတ်ကျန်းမာရေးနဲ့ပတ်သက်ပြီးတော့ပေါ့နော်အခုလိုဖြစ်လာတဲ့အပေါ်မှာအဓိကဘာတွေကိုသတိထားပြီးတော့ဆောင်ရွက်တယ်လဲဆရာ။
အဲ့တော့ဒီကာယောဂါတစ်ခုရေဆိုင်လာရပြီဆိုလို့ရှိရင်အကုန်လုံးအကျိုးသက်ရောက်တာပေါ့နော်။ပညာရေးစီးပွားရေးလူမျိုးရေးနိုင်ငံရေးအကုန်လုံးပေါ့ကျန်းမာရေးအားလုံးထိခိုက်တယ်။အဲ့ထဲမှာစိတ်ကျန်းမာရေးနဲ့ပတ်သက်တာတွေကိုလည်းထိခိုက်လာတာပေါ့။အရင်ဆုံးကြုံတွေ့ရတာတော့ဒီစိတ်ဖြည့်ဆည်းမှုကိုကိုယ်ရင်ကြိတ်များတာတို့စိတ်ကကြတာတို့ပေါ့။ပြီးရင်ကိုယ့်ရဲ့လူမျိုးရေးစီးပွားရေးပညာရေးပေါ့နော်။ဒီတောင်ပေါင်းကအခက်အခဲအကျက်အသေးတွေဒီဆိုင်လာတဲ့အတွက်ကြောင့်လည်းစိတ်ကျန်းမာရေးပြဿနာတွေပေါ်လာတတ်တယ်။အဲဒီအနေထားမျိုးတွေမှာချို့တော့သူတွေကအဲ့ဒါမျိုးကိုယ့်ကိုယ်ကိုအဆုံးစီရင်တဲ့ဖြစ်စဉ်မျိုးတွေလောက်ဆောင်လာတဲ့အနေထားမျိုးတွေတော့ဖြစ်လာတတ်ပါလေ
။ဟုတ်ကဲ့ဆရာကြီးအဲ့တော့အခုဒီမလေးရှားမှာချုပ်နေရတဲ့အနေထားကတော့ဒီစီဝါရေးခုနလူမှုရေးအချက်တည်းအပြင်ဒီတရားမဝင်တဲ့အနေထားတစ်ခုကပါသူများတွေထပ်ပို့ပြီးတော့စိတ်ဖိစီးမှုဖြစ်စေတဲ့အနေထားမျိုးဖြစ်နေတာပါဆရာနော်
။ရှိနေတဲ့အနေထားမျိုးကတော့ရှိမှာပေါ့နော်။သူတို့ကတရားမဝင်နေတဲ့လူတွေဖြစ်တယ်။ဒီမှာအကယ်၍အချက်တည်းတွေအတွက်သူတို့တက်နိုင်တဲ့အစွမ်းအစံဖြည့်ရှင်းမှုလူလန်းတွေမရှိဘူး။အဲဒီမှာအလုံးကန်အကယ်၍တွေ့တယ်။သူတို့ရဲ့ဒေးတူဒေးပေါ့နော်။မိစ္ဆာတူကနေထိုင်စားတောက်ဖို့အတွက်အကယ်၍အချက်တည်းတွေတွေ့ရတယ်ပေါ့နော်။ဒါမျိုးနေသားတွေကတခြားသူတွေဆိုင်သူတို့မှာပူပြီးတော့စိတ်ဖြစ်ခြင်းကိုများနိုင်ကြီးတော့ရှိပါတယ်။
ဟုတ်ကဲ့ဆရာ။အဲ့တော့အခုလိုဒီစိတ်ဖြစ်ခြင်းမှုပူများနိုင်တဲ့အခြေအနေကနေအခုလိုဒီကိုယ့်ကိုယ်ကိုအဆုံးစီရင်တဲ့အဆင့်အထိမရောက်ခင်မှာပေါ့ဆရာနော်။ကာကွယ်နိုင်တဲ့ဒီလက္ခဏာအနေထားမျိုးတွေရောကြိုသိသင့်ထားတာတွေရှိလားဆရာကြီ
း။ Warning signs ပေါ့နော်။အဲ့မတိုင်ခင်သူပြောရဲဆိုရဲအပြုအမူလေးတွေအပြောဆိုလေးအပြောင်းလဲတွေတော့ကြည်လာတတ်တယ်။ဒါနဲ့ဒီမှာအရေးကြီးတာတစ်ချက်ကတော့တစ်ခါတလေမှာကိုယ့်ကိုအဆုံးပြေနေဖြစ်စင်လေရအဲ့လိုမျိုး warning sign တွေမပြဘဲနဲ့ရုပ်တရက်ဆိုပြီးပေါ့နော်စိတ်လိုက်မှာလှုပ်ဆောင်ရင်းနဲ့စိတ်ကူးပေါ်လာတာလေးကိုချက်ချင်းပြင်ပြုံတရားအဲ့မှာတော်ရဲဒီမှာအခက်အခဲတွေ့သွားတာပေါ့နော်အဲ့ဒါကြောင့်မို့ဒီလိုမျိုး warning sign တွေမပြဘဲနဲ့လှုပ်သွားတာတွေရှိတတ်တယ်ဒါလိုတော့သတိထားဖို့တော့လိုတယ်ဒါပေမဲ့ကိုယ်နဲ့ပြောတဲ့ warning sign တွေပေါ့နော်ကိုယ့်ကိုအဆုံးပြေကိုမလှုပ်ခင်မှာတွေ့ရတဲ့အပြုအမူကိုပြောဆိုအပြောင်းအလဲလေးရှိရအောင်တော့သတိထားသင့်တယ်ပေါ့ဘလို့ဟာမျိုးလဲဆိုရင်ဘောက်ကရင်မှာမနေခြင်းတော့ဘူးလို့ကိုယ့်ကိုယ်ကိုတတ်ပြီးခြင်းလေလို့အဲ့လိုသဏ္ဍာန်ရဲ့ရှိရကိုဖွင့်ပြီးပြောလာတာလို့ဥပမာပြောင်းလဲချက်ကင်းမဲ့နေပြီသူ့အပူကြီးပေးမဲ့လူတွေမရှိတော့ဘူးတာမျိုးခံစားချက်တွေဖွင့်ပြောလာမယ်သူ့ကိုယ်သူအပြစ်ဆွဲစိတ်တွေအရင်များမယ်နောက်သူကြုံတွေ့ခဲ့ရတဲ့ဖြစ်တဲ့အကြောင်းအရာနဲ့ပတ်သက်လို့အစတကယ်အကျိုးနဲ့ဖြစ်ရတဲ့အကြောင်းတွေကိုဖွင့်ပြီးပြောလာမယ်အဲ့တော့သူ့မှာလူရဲ့ကနန်းကြောင်မရှိတော့ဘူးပေါ့နော်အောင်ကြောင့်လည်းကြောင်ပိတ်ပြီးနေလို့ဖြစ်နေပြီးအနေထားမျိုးပြောလာဆိုလာ။အောင်လို့ရှိရင်တိကျောင်းပြည်မိသားစုအတိုင်းအတိုင်းမှာဝင်လို့ဝင်ဖို့လို့ဖြစ်နေမယ်။ဒါမျိုးတွေပြောလာပြီးဆိုလို့ရှိရင်တော့သတိထားဖို့ဒီလိုလေ။အခါကျလို့ရှိရင်ကိုယ့်ကိုယ်အဲ့လိုအနာတရားရအောင်တက်အနေနဲ့ဆုံးရှုံးအောင်လုပ်ဆောင်ဖို့ဒီလမ်းကြီးရှာလာတာတော့ဥက္ကုကြိုးစားတာတော့ဖြစ်လာခဲ့မယ်။ဒါမှမဟုတ်လို့ရှိရင်အရက်တို့မျိုးစီပါတော့ပုံပြီးသုံးဆွဲလာမယ်။အရင်ကအနေထားမျိုးတော့ဘူးတယောက်တည်းနေတဲ့လူတွေနဲ့မရောတော့ဘူး။အခုဒီကနေကနာမည်ဖြစ်တာတော့စိတ်ကအတဲ့ကြ ရမ်းမြန်လာတာမျိုးပေါ့နော်ဒီလိုလက္ခဏာတွေတွေ့ရတယ်ဆိုလို့ရှိရင်အတိထားဖို့တော့ပြုပါတယ်အရေးကြီးဆုံးကသူ့အနေနဲ့အရင်လုံးကသူ့ကိုအတက်အမြဲဖြစ်အောင်လုပ်ခဲ့တဲ့ဇာတ်ဝင်ရှိခဲ့မယ်သူ့ရဲ့လူတွေမှာသူ့ကိုအဆုံးစီရင်တဲ့လူတွေရှိမယ်ဒီကိုယ်ရဲ့လည်းစိတ်ကျမ်းမာရေးတက်လာခံစားနေရမယ်ဆိုလို့ရှိရင်တော့ခင်ပြီးတော့အတိထားလို့ပါလိမ့်မယ
်ဟုတ်ကဲ့ဆရာအဲ့တော့ဒီနေရာမှာပသိမ်မှာကျွန်တော်တို့ဖြစ်ခဲ့တဲ့တယောက်ဆိုလို့ရှိရင်တော့ခုနဆရာပြောသလိုခုကိုအဆုံးစီရင်ဖို့ကြိုးစားခဲ့တဲ့ဥပမာကိုဒီမဖြစ်ခဲ့လေးမှာမကပ်ပြီးတော့တွေ့ခဲ့ရတဲ့အနေထားပေါ့ဆရာနော်အဲ့လိုအနေထားမျိုးဆိုရင်ဘယ်လောက်ထိသတိထားတယ်လဲဆရာ။
အဲ့မှာကျွန်တော်ဖတ်လိုက်ရတဲ့နေပေါ့သူအင်ဂျင်ဝိုင်လားမသိတောက်လိုက်တယ်ပြောတယ်။ဒီနောက်တစ်ခုကလည်းသူ့အမူအရာကရေးထားတဲ့လောက်အနေထားပဲပေါ့နော်ကျွန်တော်ကဖြစ်စဉ်အသေးစိတ်မသိရတော့ပြောရတော့ဖြစ်တယ်။ဒါပေမဲ့ခြုံငုံသုံးသပ်ကြည့်ရတဲ့လောက်ကဒီစိတ်လိုက်မှန်ပါလုံးထက်လိုက်တဲ့ပုံစံမျိုးပေါ့နော်။အဲ့တော့သူ့ရဲ့အနေထားနဲ့သူ့ရဲ့ခံစားနေတဲ့စိတ်ဖြစ်စီဖြစ်နေလဲအဲ့လိုမျိုးစိတ်လိုက်မှန်ပါလုံးတက်ခြင်းဒီကိုယ်ကိုအဆုံးစီရင်နိုင်တဲ့အလားအလားရှိတတ်တယ်ပေါ့နော်အဲ့ဒါမျိုးကိုတတိပြုလို့လုပ်ပါတ
ယ်ဟုတ်ကဲ့ဆရာနောက်အခုဒီမလေးရှားမှာခြုံနေရတဲ့အနေအထားမှာလဲခုနကဆရာပြောခဲ့သလိုဒီစိတ်ဖိစီးမှုထွေထွေကြောင်ပိတ်တဲ့အနေအထားမျိုးတွေကျွန်တော်တို့တွေ့ရပါတယ်ဆရာဒီမြန်မာပြည်ပြန်ကျင်တဲ့အကြောင်းတွေအလုံးမရှိတဲ့အကြောင်းတွေနေစရာစားစရာအချက်တက်လာတဲ့အကြောင်းတွေပေါ့နော်အဲ့တော့အဲ့လိုအနေအထားမှာနောက်ထပ်မဖြစ်လအောင်ပေါ့ကာကွယ်ရေးအတွက်ဆိုလို့ရှိရင်ဆရာဘယ်လိုအကြံပေးချင်လဲ
အဲ့ဒီကိစ္စကိုပြောရမယ်ဆိုတော့ဘယ်လိုဖြစ်တယ်ပေါ့နော်တကယ်တော့ဒီကိုယ့်ကိုယ်အဆုံးဖြစ်ရင်လည်းဖြစ်စဉ်မျိုးကာကွယ်လို့ဆိုလို့ရှိရင်တော့ကျွန်တော်တို့တယောက်ချင်းအတွက်စဉ်းစားပြည့်ရရှိတယ်ပြီးလို့ရှိရင်ဒီလူတစ်ယောက်လုံးအတိုင်းအတာနဲ့ရှုထောင့်ဖို့ကစဉ်းစားပြည့်ရတာမျိုးရှိတယ်အဲ့တော့ဒီတယောက်ချင်းဒီအတွက်စဉ်းစားမယ်ဆိုလို့ရှိရင်တော့ဒီ safety zone ကိုရှော့ချတာတို့အရက်တို့မျိုးရေးစရာမကုန်းဆွဲတာတို့စိတ်ကြမ်းလိုက်ပြဿနာရှိရင်တိုင်နေတာတို့ဒီဟာတွေကတော့အကုန်လုံးကျွန်တော်ပြောနေကြအကြောင်းအရာတွေပေါ့နော်မလေးရှားမှာဖြစ်တဲ့ကိစ္စမျိုးကတော့ဘယ်မှာတွားရောက်လုကင်နေတဲ့သူတွေနဲ့ပတ်သက်လို့ကျွန်တော်ဒီချက်ပြပြီးတော့မြင့်တဲ့နေရာတွေနဲ့စဉ်းစားပြီးမလို့ရှိရင်တော့ကျွန်တော်လုံးဝကန်ရတာကတကယ် multi sector ပေါ့နော်ခန္ဓာကိုယ်စုံစမ်းနေပြီးတော့အလုံးစုတောင်းပြီးတော့အဖြေရှာတော့မှာပဲဒီကိစ္စကိုဖြေရှင်းနိုင်ပြီလို့တော့မြင်နေပေါ့နော်ဒီမှာအခုမရှိနေတာစိတ်ဖြစ်ခြင်းအများကြီးဒေးတူဒေးလေးပဲပြဿနာအခက်အခဲတွေရှိတယ်။အဲ့ဟာကြီးဖြည့်ရှင်းဖို့အတွက်ကြတော့ဈာမအိခန္ဓာတစ်ခုနဲ့မကြတော့ဘူးနော်။အဲ့တော့ကန္နာပေါင်းစုံဒီလက်ရှိရင်ဆိုင်နေရတဲ့အခက်အခဲတွေကိုတကယ်လက်တွေ့ကြတဲ့လူလုံးတွေနဲ့ဘယ်လိုဖြည့်ရှင်းပေးနိုင်မလဲ။အဲ့ဒါမျိုးတွေကိုကန္နာပေါင်းစုံကနေပြီးတော့ပြည်ကြကြစဉ်းစားပြီးတော့ဖြည့်ရှင်းပေးတာပို့ပြီးတော့အထူးကြပါလိမ့်မယ်။
ဟုတ်ကဲ့ကျေးဇူးများရှိတင်ပါတယ်ဆရာ။